ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေဟာညီညာရေးဖြစ်စဉ်ကိုအနှောက်အယှက်ဖြစ်စေတယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်ပါတယ်။တရုတ်နယ်ကုန်သွယ်ရေးအဓိကကျတဲ့ပြည်ထောင်စုလမ်းမကြီးတစ်လျှောက်မှာဂျိုကြားဂျိုကြားတိုက်ခိုက်မှုတွေရက်ဆက်ဆိုသလိုဖြစ်နေပြီးမူဆဲနေဆက်ကုန်သွယ်ရေးလည်းရပ်တန့်သွားပါတယ်။ဒီအကြောင်းမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်။
မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တရင်သာလက်နက်ကိုင်၃ဖွဲ့နဲ့မြန်မာတပ်မတော်ကြားရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေစေပါမနေ့တနင်္ဂနွေနေ့ကတော့ရှမ်းပြည်မြောက်ပိုင်းကွက်ခိုင်မြို့တဝိုက်မှာတိုက်ခိုက်မှုတွေရှိခဲ့ပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ TNL တအောင်းပလောင်တပ် AA ရခိုင်လက်နက်ကိုင်တပ်နဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်တို့ရဲ့ညီနောင်မဟာမိတ်တွေဖြစ်နေဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးလွင်တက်မတော်နီးပညာတက်ကတူအပါဝင်နေရာ၅ခုကိုတိုက်ခိုက်ခဲ့ရကစခဲ့တဲ့တိုက်ပွဲတွေကအခုချိန်ထိမပြီးသေးတာပါလက်ရှိတိုက်ပွဲတွေကငြိမ်းချမ်းရေးဖြစ်စဉ်ကိုအနှောက်အယှက်ဖြစ်တယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်
ရင်းရင်းရကျွန်တော်ပြန်ပါလာပါအဲ့တော့တိုက်ခိုက်နေတဲ့ဒီဘက်ကပဲလုံလို့ကျွန်တော်တို့ကဒီဟာဒါမင်းမတက်ပါဘူးကျွန်တော်အတူတူနိုင်ငံမှာရေးစီတည်နှံ့တဲ့ငြိမ်းချမ်းရေးရှိအောင်လို့ပြောထားနေပါတယ်ပါဒီလိုတိုက်ခိုက်မှုတွေပေါ်ထွက်လာခြင်းကကျွန်တော်ငြိမ်းချမ်းရေးဖြစ်တယ်လို့အားယူနောက်ဆက်ပါတော့
မနေ့တနင်္ဂနွေနေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်တွင်ကနေရာတချို့မှာတပ်မတော်နယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်၃ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပါတယ်ဒီကနေ့တနင်္လာနေ့မနက်ပိုင်းကွက်ခိုင်အခြေအနေကိုဒေသခံတကူကိုဆက်သွယ်မေးမြန်းလာမှာတော့မြို့တွင်းမှာအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့ VOA ကသူကပြောပါတယ်
။ပြောလေဒီမှာတော့ဆမ်
းမနေ့ကကွက်ခိုင်မြို့ပြင်ကပြစ်ခတ်တန်တချို့ကြားရပေမဲ့မြို့တွင်းမှာတည်တည်ငြိမ်ငြိမ်ရှိနေတာလို့မြို့ခံတကူကပြောဆိုခဲ့တာပါ။လက်ရှိတိုက်ပွဲတွေကတရုတ်နဲ့ကုန်သွယ်ရေးအဓိကဖြစ်တဲ့မန္တလေးမူဆယ်လက်မကြီးဘော်ကဒေသတွေမှာဖြစ်နေတာပါ။မန္တလေးမူဆယ်ပြည်ထောင်စုလမ်းမကြီးပေါ်ကအဓိကကျတဲ့ခုတ်တွင်းတံတားအပါအဝင်အ ਨੇ ဆုံးတံတားလေးစင်းပျက်စီးခဲ့ပြီးလမ်းခရီးမလုံခြုံတဲ့အခြေအနေကြောင့်ကုန်ကားတွေလည်းအသွားအလာရှက်နေပါတယ်။ကုန်စည်စီးဆင်းမှုမရှိတော့တာကြောင့်မူဆယ်နေဆက်ကုန်သွယ်ရေးကလည်းရပ်သွားတယ်လို့မူဆယ်ကုန်စည်တိုင်းလုပ်ငန်းရှင်စိုင်းခင်မောင်ကပြောပါတယ
်။အခုကျောင်းနဲ့ရောင်းဝယ်ဆိုတာလည်းဒါကုန်ဝင်တော့ပြတ်သွားတာပေါ့လေနော်။ရုံးနဲ့ရောင်းဝယ်ဆိုကျွန်တော်စစ်တီးဝလာနေကြတော့ဒီချင်းကသူကရာတိချင်းမဟုတ်ဘူးလေ။ဟောအချားဟွာရတော့အချားကန္တာတွေကြတော့ပြတ်သွားတဲ့သဘောဖြစ်သွားတယ်ပေါ့။ပြတ်သွားတယ်ဆိုတာကလည်းပဲသူကကုန်တွေကတချို့အရှင်းဆုံးအသက်ကုန်တွေကအလုံးအဲ့ဒီမှာပဲလမ်းမှာပဲစုပြုံနေတာပေါ့
။မြောက်ပိုင်းမှာမိအဖွဲ့ဝင်ညီနောင်၃ဖွဲ့ဖြစ်တဲ့ TNL တောင်းပလောင်တပ် AA ရခိုင်လက်နက်ကိုင်တပ်နဲ့MNDAA ကိုကန့်လက်နက်ကိုင်တပ်၃ခုရဲ့ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်မှာတော့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတချို့သေဆုံးခဲ့ပါတယ်။တိုက်ပွဲတွေအတွင်လမ်းတံတားတချို့ပျက်စီးခဲ့ရပြီးအဲ့ဒီထဲမှာမန္တလေးနောင်ချိုလာရှိုလန့်ကခုတ်တွင်တံတားတိမ့်ညီကွန်းလုံချင်းရွှေဟော်လမ်းပေါ်ကတံတားအမှတ်633တံတားအမှတ်46တံတားအမှတ်24တို့ပျက်စီးနေတယ်လို့စောက်လုပ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်